အီရန်သမရအီဗရာဟင်ရိုင်စီနိုင်ငံသားရေးဝန်ကြီးဟူစင်အမီရတ်ဒိုလာဟီယန်တို့အပါအဝင်အစိုးရအရာရှိတွေဟာရင်ပြတ်ကျပြီးကွယ်လွန်သွားတဲ့အတွက်ပါကစ္စတန်နိုင်ငံမှာတရက်ကြာဝမ်းနည်းချေကွဲခြင်းအထိမ်းမှတတ်မှတ်လိုက်ပြီးလက်ဗနိုနိုင်ငံကလည်း3ရက်ကြာဝမ်းနည်းခြင်းနေ့အဖြစ်တတ်မှတ်လိုက်ပါတယ်။နိုင်ငံအနောက်မြောက်ပိုင်းအဇာဘိုင်ဂျန်ပြည်နယ်မှာဆက်ဖွင့်ပွဲတက်ရောက်ပြီးအပြန်ရာသီဥတုဆိုးရတဲ့ဒဏ်ကြောင့်သမရရိုင်းစီနဲ့အစိုးရအရာရှိတွေလိုက်ပါလာတဲ့ရဟတ်ရင်တက်ကြခဲ့တာပါရုရှားသမရဗလာဒီမီယာပူတင်ကလည်းသမရရိုင်းစီဟာထုချွန်တဲ့နိုင်ငံရေးသမားတဦးဖြစ်တယ်လို့ပြောပါတယ်တရုတ်သမရရှီကျင်းဖင်ကတော့သမရရိုင်းစီတည်ဆုံမှုဟာဝမ်းနည်းစရာဖြစ်ရဖြစ်ကြောင်းနဲ့တရုတ်နိုင်ငံအတွက်မိတ်ဆွေကောင်းတဦးဆုံရှုံသွားခြင်းဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကတစ်ဆင့်ပြောကြားခဲ့ပါတယ်ဆီးရီးယားတူရကီနဲ့အီဂျစ်နိုင်ငံတို့ကသမရတွေအီရတ်ဝန်ကြီးချုပ်UAE အာရဗ်စကားများနိုင်ငံအကြီးအကဲတို့ကလည်းသမရရာအီစီတည်ဆုံမှုအပေါ်ဝမ်းနည်းချေကွဲကြောင်းအသီးသီးပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ်အီဘရာဟင်အန်ဝါကတော့သမရရာအီစီဟာအီရန်ပြည်သူလူထုကောင်းစားရေးအတွက်ဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ပြောပါတယ်။ EU ဥရောပသမဂ္ဂအကြီးအကဲ Charles Michael ကလည်းသမရရာအီစီကွယ်လွန်ခြင်းအတွက်ဝမ်းနည်းကြောင်းပြောကြားခဲ့ပါတယ်။ပြပရောက်အီရန်အတိုက်ခံအင်အားစုတွေကတော့သမရရာအီစီကွယ်လွန်ခြင်းဟာအီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်တွေအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောကြပါတယ်ခင်ဗျာ